ဆက်စုနှစ်စုအတွင်းဝေဖန်မှုတွေနဲ့အငင်းပွားမှုတွေကြုံခဲ့ရပြီးတဲ့နောက်ယူကရိန်းစစ်ပွဲရဲ့တွန်းအားနဲ့အတူအပြည့်အစုံဆိုင်ရာရာဇဝတ်မှုခုံရုံး ICC ဟာအနည်း20မြောက်နေကိုတောက်ချန်နေကဆင်နွှဲလိုက်ပါတယ်။ရောမဗတိညင်လို့တည်ကြတဲ့စစ်ရာဇဝတ်မှုဆိုင်ရာသဘောတူညီချက်ကို1998မှာလက်မှတ်ရေးထိုးခဲ့ကြပြီးဒါကိုအကောင့်ထဲပေါ်ဖို့2002ခုနှစ်ဇူလိုင်တရက်နေ့မှာ ICC ကိုထူထောင်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်း20အတွင်းငါးမှုကိုပဲစီရင်ချက်ချနိုင်ခဲ့ပါတယ်။အားလုံးကအာဖရိကတဘုံကောင်းဆောင်တွေပေါ်စီရင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေကတရားမစွဲဆိုခြင်းလို့ဖြစ်စေတရားစွဲဆိုနိုင်စွာမရှိလို့ဖြစ်စေလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုနဲ့ကျူးကျော်မှုတွေအတွက် ICC ဟာနောက်ဆုံးဖြေရှင်းစရာခုံရုံးလည်းဖြစ်ပါတယ်။ဒီကနေ့တရားဥပဒေစိုးမိုးရေးကိုဆက်လက်ကန့်ဆွဲမထားနိုင်တော့ဘူးဆိုရင်မနက်ဖြန်မှလူတိုင်းအတွက်မျှော်လင့်ချက်အလွန်လွန်ကိုနှဲတော့ပါပြီလို့ ICC ရဲ့ရှင်းနေချုပ်ကရင်ခန်းကပြောပါတယ်။ယူကရိန်းကျူးကျော်စစ်ကြောင့်အဲ့ဒီအချက်ကိုပို့လို့အတိမတ်ပြုလာကြတယ်လို့လည်းခန်းကပြောပါတယ်။အခုထိတော့လူသိများတဲ့အစိုးရခေါင်းဆောင်တွေကို ICC ကအရေးမယူနိုင်ခဲ့သေးပါဘူး။ Ivory Coast ကသမ္မတဟောင်း Laurent Gbagbo မှာအပြစ်မရှိကြောင်း ICC ကကြေညာခဲ့ရတယ်လို့ကွန်ဂိုရဲ့ဒုတိယသမ္မတဟောင်း Yan Perry Bamba ကိုလည်းအယူခံရမှာတရားသေးလွတ်ခဲ့ပါတယ်။ကင်ညာသမ္မတ Uhuru Kenyatta ပေါ်မှာဆွဲဆိုထားတာတွေကိုလည်းစွဲချက်မပြောက်တဲ့အကြောင်းဆုံးဖြတ်ခဲ့ပါတယ်။